ကလေးစစ်သားအုံပြမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ပဲရစ်ကတိကဝတ်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပေမဲ့ပြည်ရင်းစစ်ရှိနေသည်များကာလပတ်လုံးကလေးစစ်သားအုံပြမှုတွေကပပျောက်သွားမှာမဟုတ်ဘူးလို့ကိုရိုင်းကလေးစစ်သားဖြစ်ခဲ့ဘူးသူတူဦးကပြောဆိုလိုက်ပါတယ်။ပြည်သူတွေကဒီမိုကရေစီနည်းကမ်းရွေးချယ်တင်မြှောက်တဲ့အယက်သားအစိုးရအုပ်ချုပ်တဲ့ခေတ်ဆိုပေမဲ့လည်းပဲရစ်သဘောတူညီချက်ကိုလက်တွေ့အကောင့်ထက်ဖို့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်ဒီတော့မြန်မာနိုင်ငံမှာကလေးစစ်သားအုံပြုမှုပပျောက်အောင်ဘယ်လိုဆောင်ရွက်နိုင်မှာပါလဲအသေးစိတ်ကိုဆက်ပြောပြပါမယ်ရှင်ပြည်ထောင်နိုင်ငံပဲရစ်မြို့မှာအင်္ဂါနေ့ကကျင်းပခဲ့တဲ့ကလေးစစ်သားအုံပြုမှုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်ခွန်ရေးဆိုင်ရာပဲရစ်ဂတိကဝတ်နဲ့ကျင့်ဝတ်တွေစတင်တည်ပြုခဲ့တဲ့ဆယ်နှစ်ပြည့်ညီလာခံကိုမြန်မာနိုင်ငံကိုစားတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကကလေးသငယ်များကာကွယ်စောင့်ရှောက်ရေးဆိုင်ရာပဲရစ်သဘောတူညီချက်ကိုမြန်မာနိုင်ငံကသဘောတူကြောင်းလက်မှတ်ရေးထိုးခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ကိုယ်တိုင်လည်းတစ်ချိန်ကကလေးစစ်သားဖြစ်ခဲ့ဘူးသူလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဦးမျိုးမြင့်ကတော့မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုပပျောက်ဖို့ဆိုတာအလံဝေးစေလို့ဆိုပါတယ်။
အဲ့ပြောရစ်ချက်တော့ဗာဘောတူညီချက်ညာဘောတူညီချက်ပေါ့ဗျာအဲ့လိုဆိုရင်လက်မထိုးသည်ဖြစ်စေမထိုးသည်ဖြစ်စေပေါ့ဗျာအစိုးရလည်းချိုးဖောက်ခွင့်ရှိတယ်ချိုးလည်းချိုးဖောက်နေတာဥပမာတစ်ခုပြောပြပါဗျာကျွန်တော်စစ်ပြတဲ့ဝင်နေချင်းတော့ကျွန်တော်တက်က18နှစ်ပဲရှိသေးတယ်ဗျာအဲ့တော့ကျွန်တော်ကလေးစင်သားဗျာအစိုးရအသက်မှာတော့အသက်18နှစ်ပြည့်မှာစစ်ပြတဲ့ဝင်လို့ရမယ်လို့သတ်မှတ်ထားပါမယ်ကျွန်တော်တို့ငယ်တဲ့စစ်သားလေးတွေလည်းအများကြီးပဲလေကျွန်တော်လည်းအသက်ငယ်တဲ့စစ်သားလေးတွေအများကြီးနဲ့ကျွန်တော်တွေ့ကြရင်မှတော့စစ်အင်ဂျင်နီယာသင်တန်းမှာအတူတူကျွန်တော်တို့သင်တန်းတက်ပြီးရှင်းခဲ့ကြတာပဲဗျာအကုန်စစ်သားချစ်ခဲ့ကြတာပဲဗျာအဲ့တော့ကျွန်တော်ကပြောမယ်ဆိုလို့ရှိရင်ကလေးစစ်သားဆိုတဲ့ကိစ္စကသူ့အော်ရင်ပြောလို့မရဘူးဗျာတစ်ခါကအစိုးရပြန်ပြီးတော်လှန်ဆက်ကျင်နေတဲ့လူမျိုးစုလက်လက်ခံအဖွဲ့အစည်းတွေနောက်ကလက်လက်ခံအင်အားစုတွေအဲ့ဒါတွေအားလုံးကိုပါပြောရမှာဗျာ
မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားပြည်တွင်းစစ်မီးဖြစ်ပွားနေတာဆယ်စုနှစ်5ခုကျော်ခဲ့ပါပြီ။ဒီပြည်တွင်းစစ်မီးမငြိမ်းသေးသမျှကလေးစစ်သားစုဆောင်အုံတုံးပြမှုတွေကလည်းရက်တန့်သွားမှာမဟုတ်ဘူးလို့မြင်ကြသူတွေရှိပါတယ်။2015ရွေးကောက်ပွဲမှာလူထုထောက်ခံမှုနဲ့အပြတ်အသတ်နိုင်ရခဲ့တဲ့ NLD အစိုးရအာဏာရလာပြီးတဲ့နောက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြစ်ခတ်ရဆဲပြီးငြိမ်းချမ်းရဖို့အတွက်ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းစစ်တပ်ကိုမထိန်ချုပ်နိုင်တဲ့အတွက်ကလေးငယ်ခွင့်ရေးကာကွယ်စောင့်ရှောက်ဖို့သဘောတူညီချက်တွေကိုမြန်မာနိုင်ငံကလက်မှတ်ထိုးထားပေမယ့်စာချုပ်ပါအချက်လက်တွေအတိုင်းလက်တွေ့အကောင့်ထဲပို့နိုင်လိမ့်မယ်လို့မယုံကြည်ကြောင်းလည်းသူကပြောပါတယ်
။ဒေါ်ဆန်းစုကြည်တို့ရပ်သားဆိုတော့နာမည်ကပါတကယ်တော့ဒေါ်ဆန်းစုကြည်တို့ရပ်သားစစ်တပ်ကိုနာခံနေရတာပါ။ဒေါ်ဆန်းစုကြည်တို့ရပ်သားဆိုတော့စစ်တပ်ကလွတ်ရလုံတော့ဘာမှသူတို့ပြောခွင့်မရှိပါဘူး။တခုတော့ရှိပါတယ်။အရင်ရောဆိုလို့ရှိရင်နိုင်ငံကအဖွဲ့အစည်းတွေပေါ်ကစုံစမ်းစစ်ဆေးအဖွဲ့တွေပါညာနေတိုင်းမလာနဲ့လို့ပြောခွင့်ရှိတယ်ပေါ့ဗျာအခုကတော့မလာနဲ့လို့ပြောခွင့်မရှိတော့ဘူးအရင်ကတော့မလာနဲ့လို့ပြောခွင့်ရှိတဲ့ကျွန်တော်ကစစ်သားပေါက်စားလေးတွေခရစ်စစ်သားလေးတွေဖွဲ့ထားကြရမလို့ဘောဗျာအခုတော့မလာလို့မရတဲ့အချိန်လာတဲ့အချိန်ကျနိုင်ငံကအဖွဲ့အစည်းတွေလာတဲ့အချိန်ကစစ်သားပေါက်စားလေးတွေကိုဖွဲ့ထားပြီးစစ်ဆေးထားပေါ့ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ရှင်ဆိုတော့အိုဘလို့ပုံစံမျိုးနဲ့ဒီကလေးစစ်သားအမှန်တကယ်ပပြအောင်လို့ပေါ့ဘလို့လှုပ်ဆောင်တင်တယ်လို့ဥမျိုးမြင့်အကြံပေးခြင်းလဲ
အတန်းကြီးချမ်းသာအောင်လုပ်ဖို့လိုပါတယ်လူတွေပညာတတ်ဖို့လိုပါတယ်အဲ့ဒီချက်ပါပဲကျွန်တော်က
ကလေးစစ်သားအသုံးပြုမှုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ပဲရစ်ဂတိကဝတ်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာအစိုးရကလက်မှတ်ရေးထိုးခဲ့တဲ့အပေါ်ကုလသမဂ္ဂကလေးမြတ်ရမုံငွေအဖွဲ့ UNICEF ကကြိုးဆိုလိုက်ပြီးမြန်မာအစိုးရအနေနဲ့ဒီစစ်မှန်ရင်ရက်မနေပဲကလေးစစ်သားစုဆောင်အသုံးပြုမှုတွေကိုထိထိရောက်ရောက်ရေးယူကင်တွယ်နိုင်ဖို့အတွက်မြန်မာနိုင်ငံကလေးတငယ်များဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့နဲ့ကုလသမဂ္ဂကလေးအခွင့်အရေးသဘောတူညီချက်ဆိုင်ရာနောက်ဆက်တွဲစာချုပ်စာတမ်းကိုပါလက်မှတ်ရေးထိုးဖို့တွေကိုတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်စ်လကကုလသမဂ္ဂလူညွန်ရေးကောင်စီမှလက်နက်ကိုင်ပြစ်ပခတွေမှာကလေးတငယ်တွေပါဝင်ပတ်သက်နေတဲ့ကိစ္စဆွေးနွေးချိန်မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်အသုံးပြုမှုတွေတိတိတတကြာဆင်းသွားတယ်လို့ကုလသမဂ္ဂရဲ့ကလေးငယ်နဲ့လက်နက်ကိုင်ပြစ်ပခဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်ရှင်။